ထိုင်းနိုင်ငံတောင်ပိုင်းရာဘာချန်တစ်ခုမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားတွေကိုအလုပ်ရှင်ရဲ့မြေးဖြစ်သူကဒီဇင်ဘာလ10ရက်နေ့ကအကြောင်းပြချက်မရှိဘဲတနက်နဲ့လိုက်လံပစ်ခတ်ခဲ့တယ်လို့ဓာတ်နယ်လေလိုက်ပြီးထိုးခဲ့တာကြောင့်မြန်မာအလုပ်သမား3ဦးဒဏ်ရာရခဲ့ပြီး2ဦးကတော့ဆေးရုံမှာတိတ်ဆုံးသွားခဲ့ကြောင်း VOA သတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဖန်ငါခရိုင်ကုန်စည်ကျေးရွာအမှတ်9ကရာဘာချမ်းမှာအလုပ်လုပ်နေတဲ့အလုပ်သမားတွေဟာအဆောင်မှာအိတ်နေကြတဲ့အချိန်အလုပ်ရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာအလုပ်သားတွေကိုဝင်ရောက်ပစ်ခတ်ခဲ့ပြီးဓားနဲ့လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသား3ဦးပြင်းထန်တဲ့ဒဏ်ရာရသွားခဲ့တာပါ။အဲ့ဒီထဲကမျက်နှာကိုတနက်နဲ့ပစ်ခတ်ခံရတဲ့မြန်မာအလုပ်သမား2ဦးသေဆုံးသွားခဲ့ကြောင်းဖန်ကားချေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
သူတည်ရတော့အရင်ဖန်ကားစီးပါဘူးလေအစတတရားသူကဖန်ကားမှာဟုတ်ဟုတ်ဒီနေ့ညတော့ဟောပြကိုရှိတန်းလို့ခေါ်ကိုရှိတန်းဒါမဲ့ပုံငယ်လို့ခေါ်ကြတယ
်တနက်နေ့ပြစ်ခတ်ခံရတဲ့အလုသမားတွေနေထိုင်ရနေရာတွေမှာတော့ရာဘာချန်6ခုရှိပြီးအဲ့ဒီထဲကမြန်မာလူသမား14ဦးဟာတနက်နေ့ပြစ်ခတ်သွားတဲ့သူကိုဖမ်းမမိသေးတာကြောင့်စိုးရိမ်မှုတွေနဲ့ခြံနေရဲမှာမနေရဲပဲတင်းရှောင်နေကြရတယ်လို့ဆိုပါတယ
်ဒီလိုကလူကသူတို့လိုပဲရောပဲကျန်တော့အဲ့ဒါမှခြံဝင်းခြံရအလိုပဲဆက်ပြီးကပ်ပြီးတော့နေကြတယ်ခြံတိုင်းချင်းခြံဝင်း6ခုခံမရင်6ဦးမှာအတမားလို့တမား14ယောက်ရှိတယ်။ဒါမဲ့ခုအလုပ်တမားတွေဘုံတော့ထွက်ပြေးနေကြခပ်ပြေးရအောင်ဆိုတော့ဟောပေါ့ဟိုပြန်မလာရဲလို့လုပ်နေရဆိုတော့ဒီလိုကျတော့အဲ့ဒီဖြစ်လို့ဒီမတိကတော့ပြန်ဆံမိတယ်မိတယ်လို့ပြန်နေပါလေ။ဟောတော့ဒါတော့ဖမ်းမိတယ်ဆိုတော့ပြန်ဆောင်းရင်မှရှိရပါမယ်။တောင်းမှမနေရဘူးလို့ကြီးနေရတယ်မနေနိုင်ဆိုတော့အချိန်ကြီးတော့အလုပ်ဖြစ်နေမှာ
ပေါ့အသက်50အရွယ်ဦးလိုင်ဝင်းကတော့ဒီဇင်ဘာလ15ရက်နေ့မှာဆေးရုံကဆင်းလာခဲ့ပြီးဒဏ်ရာကတက်တာလာတဲ့မြန်မာလူသမားတွေကတော့အဲ့ဒီရာဘာတော့ထဲမှာပဲဆက်ပြီးအလုပ်လုပ်ရအောင်မှာမဟုတ်အမှုဖွင့်ရင်သူတို့ကိုရန်ညှိုးထားမှာကိုစိုးရိမ်ကြောင်းကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်အခုတနက်နဲ့ပြစ်ခတ်ခံရတဲ့အလုပ်သမားတွေဟာတရားဝင်အထောက်အထားဆက်ရွက်စာရမ်းများရှိကြတဲ့အလုပ်သမားတွေဖြစ်ကြပါတယ်ရှင်